တာရှင်များခင်ဗျာဇူလိုင်လ22ရက် South China Morning Post သတင်းစာမှာအာဆာလူအတူကောက်ခေါ်တဲ့အာရကန်ရိုဟင်ဂျာကတိတပ်ဆိုတဲ့အကြမ်းဖက်အဖွဲ့ကမလေးရှားရောက်မွတ်စလင်တွေစီကနေရန်ကုန်ကိုတရားမဝင်ရောက်ယူစုဆောင်းနေတယ်ဆိုတဲ့ဆောင်းပါးတပုတ်ဖော်ပြခဲ့ပါတယ်ဒီနေ့2019ခုနှစ်အတွင်းမလေးရှားနိုင်ငံမှာရှိတဲ့ရိုဟင်ဂျာအခြေပြုအဖွဲ့အစည်းတစ်ခုကအာဆာအဖွဲ့ကိုအမေရိကန်ဒေါ်လာ19,500နဲ့ညီတဲ့မလေးရှားရင်းကင်ငွေ10,000ပေးပို့ခဲ့တယ်လို့မလေးရှားအကြီးဆုံးရဲစရာရှိတဦးကပြောဆိုခဲ့ပါတယ်။ဒါပေမဲ့ဒီနေ့အတွင်းအစာကိုပေးပို့တဲ့ပမာဏဟာအခုသိရတဲ့ပမာဏနဲ့ပုံမှန်များပြားမှာဖြစ်တယ်လို့လည်းပြောပါတယ်။အဲ့ဒီငွေကို Western Union ကနေပေးပို့နေတယ်လို့ဟဝါလာအမည်ရှိတဲ့ငွေလွှတ်စနစ်တစ်ခုကနေတဆင့်လဲပေးပို့နေတာလို့သိရပါတယ်။ဟဝါလာဟာပုံမှန်နိုင်ငံတကာဘဏ်လုံငန်းစနစ်ထက်မှမရှိပဲတရားမဝင်လို့ဆိုနေတဲ့ငွေလွှတ်လုပ်ငန်းတစ်ခုဖြစ်ပါတယ်။ကုလသမဂ္ဂရဲ့စီးရင်စရာတွေအရမလေးရှားမှာခိုးထုတ်နေကြတဲ့ဒုက္ခသည်36,000လောက်ထဲကတဝက်ကျော်ဟာရိုဟင်ဂျာလို့ခေါ်ကြတဲ့မွတ်စလင်တွေဖြစ်ပါတယ်။ဒါပေမဲ့အများစုကတော့စစ်သွေးကြော်တွေမဟုတ်ဘူးလို့လေ့လာသူတွေနဲ့မလေးရှားရဲတပ်ဖွဲ့ကပြောပါတယ်။မလေးရှားနိုင်ငံမှာပြီးခဲ့တဲ့လပိုင်းအတွင်းအကြမ်းဖက်မှုတားဆီးရေးရဲတပ်ဖွဲ့ကမသိငါပွဲရိုဟင်ဂျာ၄ဦးကိုဖမ်းဆီးမိခဲ့ရာကအာဆာအဖွဲ့ရဲ့ရန်မုံငွေကိစ္စပေါ်ပေါက်လာခဲ့တာပါ။အဲ့ဒီထက်ရတဦးဟာ IS အကြမ်းဖက်အဖွဲ့ကိုလူလောက်သူဖြစ်ပြီးမလေးရှားကဟိန္ဒူဘုရားကျောင်းတစ်ခုကိုအကြမ်းဖက်တိုက်ခတ်မှုစီစဉ်မှာပါဝင်ခဲ့သူလည်းဖြစ်တယ်လို့ဆိုပါတယ်။မလေးရှားနိုင်ငံသားယဝင်ကြီးအဗ်ဒူလာကလူသားချင်းစာနာထောက်ထားတဲ့အနေနဲ့ဒုက္ခတွေအဖြစ်ကိုလုံးခွင့်ပြုထားပေမဲ့အစိုးရအနေနဲ့လူလုံးချင်းသတိရှိရလိမ့်မယ်လို့ပြောဆိုပါတယ်။မလေးရှားရဲတပ်ဖွဲ့ရဲ့အကြမ်းဖက်မှုတပ်ဖြတ်ရေးဌာနအကြီးအကဲကလည်းဒုက္ခတွေအများစုဟာအစားကိုလက်မခံကြဘဲအလွန်နှဲပါတဲ့အရေးအတွက်ကသာပါဝင်ပတ်သက်နေကြတယ်လို့ဆိုပါတယ်။မလေးရှားမှာကိုလုံးပြီးအလုပ်လုပ်ကင်နေကြသူလူဝင်ကြတွေအနေနဲ့အစားကိုဇမုံငွေပေးနေကြရတာဟာရခိုင်ပြည်နယ်မှာမိသားစုတွေချမ်းရှိနေတဲ့အတွက်အာဆာကိုကြောက်လို့အာဆာကချင်းချုပ်လို့ပြေးနေကြရတာဖြစ်တယ်လို့လည်းပြောပါတယ်။မလေးရှားမှာအာဆာဖွဲ့ဝင်တွေကစနေတနေ့ညနေနေ့တွေမှာရိုဟင်ဂျာတွေစုဝေးလေ့ရှိတဲ့နေရာတွေကိုလာရောက်ပြီးတော့ရန်ကုန်ကိုတောင်းခံလေ့ရှိတယ်လို့လည်းဆိုပါတယ်။ဒီလအစောပိုင်းကလည်းကုလသမဂ္ဂဒုက္ခသည်ကပ်ပြားကန်ဆောင်ထားသူတဦးကအာဆာအတွက်ရန်ကုန်ကိုကောက်ခံပေးနေတဲ့ကိစ္စနဲ့ပတ်သက်ပြီးအဓိကအရေးပါတဲ့သူဖြစ်နေတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အဲ့ဒီငွေတွေနဲ့လက်နက်တွေဝယ်ယူအာဆာခေါင်းဆောင်တွေနဲ့သတင်းပေးတွေအတွက်လက်စာအဖြစ်သုံးစွဲတယ်လို့သိရပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကနိုင်ငံတွင်းမှာအာဆာမရှိကြောင်းတရားဝင်ပြောဆိုထားပေမဲ့သတင်းပေးပို့ချက်တွေနဲ့လုံလောက်တဲ့အထောက်အထားတွေအရအာဆာရှိနေုံမကမြန်မာနယ်စပ်မှာစစ်ကြင်ရေးစခန်းတွေတောင်းဖွင့်ထားတယ်လို့ပြည်တွင်းအစည်းအဝေးအကြမ်းဖက်တပ်ဖြတ်ရေးဆိုင်ရာအဖွဲ့တစ်ဖွဲ့ကသတင်းပေးပြောဆိုကြောင်းလဲ South China Morning Post သတင်းစာဆောင်မကဖော်ပြပါတယ်ခင်ဗျာ။ပို့တော်ရှင်များခင်ဗျာ။ဇူလိုင်လ23ရက်ဘန်ကောက်ပို့သတင်းစာမှာရာသီတုတ်ကွေးရောဂါပြန့်နှံ့မှုထိခိုက်ရေးဆိုင်ရာဆောင်မတစ်ပုဒ်ဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံမှာ H1N1 ရာသီတုတ်ကွေးကြောင့်အခုထိသေဆုံးသူအရေအတွက်62ဦးအထိရှိလာရမှာ40ကရန်ကုန်မြို့ကဖြစ်ပါတယ်။လူနက်963ဦးကိုတခွက်စစ်ဆေးခဲ့ရမှာလဲ329ဦးမှာ H1N1 ကူးစက်နေတာကိုတွေ့ရပါတယ်။အဲဒါကြောင့်အိန္ဒိယထိုင်းနိုင်ငံကလည်းအရေးပေါ်တက်လှမ်းထားပါတယ်။အဲဒီ H1N1 ရာသီတုတ်ကွေးရောဂါကို1919ခုနှစ်မှာစတင်တွေ့ရှိခဲ့တာပါ။ဝတ်တွေမှာစတင်ဖြစ်ပွားပြီးလူရဲ့အသက်ရှူလမ်းကြောင်းကိုကူးစက်ပါတယ်။ဖျားဝင်ပြီးချောင်းဆိုး၊လက်ကြောင်းနာ၊ချမ်းတုံ၊အဆေးအမြင့်ကပ်ခဲတဲ့လက္ခဏာတွေပေါ်ပေါက်ပါတယ်။လေကနေပြီးတော့တစ်ဆင့်ကူးစက်ပြီးကလေးငယ်တွေ၊ကိုယ်ဝန်ဆောင်တွေ၊တကြီးရွယ်ဦးတွေနဲ့နာတာရှိရောဂါရှိသူတွေကူးစက်လွယ်ပါတယ်။အသိနောက်ကျရင်လည်းပြေဆုံးနိုင်ပါတယ်။2010ပြည့်နှစ်ကကမ္ဘာနေရာအတော်များများဖြစ်ပွားခဲ့ရမှာလူပေါင်း16,000ဝန်းကျင်ပြေဆုံးခဲ့ရပါတယ်။ဒါကြောင့်ထိုင်းမြန်မာနယ်စပ်မှာကျန်းမာရေးဆိုင်ရာအစီအစဉ်တွေချမှတ်ပြီးအခြေအနေကိုစောင့်ကြည့်တဲ့ကြောင်းပြည်တွင်းမှာလည်းလိုအပ်တဲ့ဆေးဝါးပစ္စည်းစုံလင်တဲ့အသင့်အနေထားမှရှိနေဖို့လိုကြောင်းတတိတစ်ချက်လွတ်လပ်ရင်အခြေအနေငယ်တွင်လူအသက်တွေဆုံးရှုံးသွားနိုင်ကြောင်းဘာကုတ်ပုသတင်းစာခုံကြီးပိုင်းကတတိပေးသေးတဲ့ကြောင်းအစီရင်ခံတင်ပြအပ်ပါခင်ဗျာ။